ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ထဲမှာကလတံပိုးကျပ်သန်းပေါင်း4000နီးပါးရှိတဲ့မူရည်ဆေးတွေနဲ့မူရည်ဆေးထုတ်တဲ့ဆက်ဆက်ပစ္စည်းတွေဖမ်းမိထားပါတယ်။ဒီလောက်များတဲ့မူရည်ဆေးဝါးတွေရဲ့ပိုင်ရှင်ဘယ်သူလဲဆိုတာအာဏာပိုင်တို့မသိဘူးလို့ပြောပါတယ်။တမရော်ဘက်ကတော့လိုအပ်တယ်လို့စုံစမ်းစစ်ဆေးနေတယ်လို့ပြောဆိုထားပါတယ်။ရန်ကုန်ခြေစိုက် VOA သတင်းတောက်မမေခါပြောပြပေးပါအောင်ရှင
်။ကုတ်ခိုင်မြို့နယ်ကောင်းခါကျေးရွာအနီးမှာပြည့်ရက်ဖေဖော်ဝါရီ28ရက်နေ့ကနေမတ်လ1ရက်နေ့အတွင်းကျပ်ငွေ38ဘီလီယံကျော်တန်ကျေရှိတဲ့ငွေစေဝါနဲ့ငွေစေထုတ်လုပ်ရမှာအသုံးပြုတဲ့ပစ္စည်းတွေဖန်ဆီးရမိခဲ့တယ်လို့တက်မော်သတင်းမှန်ပြန်ကြားရေးပြောခွင့်ရဘုံမှုကျုပ်စောမင်းထွန်းက VOE ကိုပြောပါတယ
်ကျွန်တော်3ရက်ပါနဲ့28 29ရက်နေ့28ရက်နေ့29ရက်နေ့ဒီရက်နေ့အားရမှာကျွန်တော်ဖန်ဆီးရစီတာရှိပါတယ်သူပေါင်းတန်ဖိုးဆိုတော့38စီစီလောက်ရှိပါတယ်ငွေစေဝါနဲ့ဆက်တာပစ္စည်းတွေပြီးရင်လူရေးစေဝါထုတ်ထုတ်တဲ့ပစ္စည်းတွေပါလို့
စိတ်ကြွဈေးတွေနဲ့အတူလူရေးစေဝါချက်လို့ရမှာအသုံးပြုတဲ့ gas မီးဖို့တွေဓာတ်ရုပ်ဈေးတွေနဲ့ဆေးပြားရိုက်ထုတ်တဲ့ဆက်တွေအပြင်တဲယူပို့ဆောင်ရေးရှင်တွေကိုပါတင်စီရမိခဲ့တာဖြစ်ပါတယ်ဒါအပြင်ဖေဖော်ဝါရီ29ရက်နေ့မှာလည်းရှမ်းပြည်နယ်အရှိမိုင်းပန်မြို့နယ်တာဆန်းတတာပူးပေါင်းစစ်စင်ရေးဂိတ်မှာလည်းချက်သိန်း6030တံပိုးရှိတဲ့မူရည်ဆေးဝါးတွေဖမ်းမိခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့ဖမ်းဆီးရမိတဲ့မူရည်ဆေးတွေဟာပိုင်ရှင်မဲ့တွေဖြစ်နေရပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်ကလှုပ်ရှားနေတဲ့ပြည်သူစစ်တပ်ဖွဲ့တွေကိုသူတို့ရဲ့ဌာနေပြန်ကြဖို့တပ်မတော်ဘက်ကအကြောင်းကြားပြီးမကြခင်မှာပဲအခုလိုမူရည်ဆေးတွေအလုံးအင်းနဲ့ဖမ်းမိခဲ့တာဖြစ်ပါတယ်။မူဆယ်မြို့နယ်ကလှုပ်ရှားနေတဲ့ပြည်သူစစ်တွေကိုဖေဖော်ဝါရီ26ရက်နေ့မှာတပ်မတော်ကအစည်းအဝေးခေါ်ယူခဲ့ပြီးပြည်သူစစ်တပ်ဖွဲ့တွေဌာနေပြန်ဖို့ပြောဆိုခဲ့ပါတယ်။အဲ့ဒီတည်းမှာအခုမူရည်ဆေးဝါးအများပြားမိခဲ့တဲ့ကောင်းခါရွာနာမှာလှုပ်ရှားနေတဲ့ကောင်းခါပြည်သူစစ်မုံပေါ်ပြည်သူစစ်နဲ့မြို့မပြည်သူစစ်အဖွဲ့တို့ပါဝင်နေပါတယ်။ဒါကြောင့်အခုလိုမူရည်ဆေးဝါးတွေဖန်ဆီးရမိတာဟာပြည်သူစစ်တွေနဲ့လှုပ်ရှားမှုကိုကန့်တတ်လိုက်တာနဲ့ပတ်သက်ပြီးဆက်ဆက်မှုရှိမရှိဆိုတာနဲ့ပတ်သက်လို့ VOA ကမင်းမြတ်အမတော်ဗိုလ်မှူးချုပ်စောမင်းထွန်းကအခုလိုဖြေကြားသွားခဲ့ပါတယ
်။ဒါတော့ကျွန်တော်တို့ကတကြီးစစ်ဆေးဖို့တော့ဖြစ်ပါတယ်။အဲတကြီးစစ်ဆေးဖို့တော့ဓာရီနဲ့ပတ်သက်ကြတဲ့ကိစ္စတွေဆိုရင်တော့ဆက်ဆက်မှုလေသာဒီအဖြစ်တဲ့ဆက်ဆက်မှုကြီးရတဲ့ဒီလိုပြောလို့ရပါမယ်
။လက်ရှိမူဆယ်မြို့နယ်မှာလှုပ်ရှားနေတဲ့ပြည်သူစစ်တွေကိုတပ်မတော်ဘက်ကချပေးထားတဲ့နေရာတွေပြန်သွားဖို့မြို့မှပြည်သူစစ်ကလွဲပြီးကြံပြည်သူစစ်တွေသူတို့ရဲ့တပ်ပြင်ပကိုလက်နက်ခဲယံတွေကန့်ဆောင်သွားခြင်းမပြုဖို့တပ်မတော်ဘက်ကပြောဆိုထားပါတယ်။မူဆယ်မြို့နယ်အတွင်းမှာပြည်သူစစ်တပ်ဖွဲ့10ဘွဲမကရှိနေတဲ့အပြင်သူတို့ဟာစီးပွားရေးတွေလုပ်ကင်ကြတယ်လို့ဒေတာကန်ဒီကပြောဆိုထားပါတယ်။လက်ရှိမူဆယ်မြို့နယ်အတွင်းမူရည်ဆေးအများပြားဖမ်းဆီးရမိတာနဲ့မြို့နယ်တွင်းမှာလှုပ်ရှားနေတဲ့ပြည်သူစစ်အချို့ကိုဌာနေပြန်ဖို့တပ်မတော်ဘက်ကညှို့ချတာတွေနဲ့ပတ်သက်ပြီးမူဆယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်စိုင်းကျော်တင်းကကြိုဆိုလိုက်ပါတယ်။
အခုလိုမျိုးကျွန်တော်တို့လည်းဖမ်းမိတယ်ဆိုလို့ရှိရင်တော်တော်များများဖမ်းမိတဲ့အတွက်ကြောင့်လည်းဒါကျွန်တော်တို့ကဟိုဝန်တာလာပေါ့ဗျာကြိုးစားတာပေါ့နော်ကျွန်တော်တို့ဒီအစီအစဉ်ဝင်လာတဲ့မျိုးစေဝတ်တွေတော်တော်လေးညှော်နေသွားတယ်တော်ကျွန်တော်တို့ကယူဆတော့ဗျာဒါကောင်းတဲ့ဟိုဟောပါလုပ်ငန်းတွေပါနောက်ပြီးတော့ဒီဘက်ကဟိုပြည်သူစစ်တွေအဖွဲ့တွေကိုဟိုဟာဟိုလုပ်တယ်ဆိုတာကျွန်တော်ခြံနေပြန်ဖို့ဆိုတာကလည်းကျွန်တော်တို့လည်းကြားတယ်ဗျာကြားတယ်ဆိုတော့ဒါမဲ့တခုရှိတာကကြားတယ်ဆိုတာညီကြဲအတိအကျထုတ်တာတော့ဘာလို့ကျွန်တော်ကသတိကြလို့မရဘူးဗျာဆိုတော့တကယ်ပြည်သူစစ်တွေကကျွန်တော်တို့ဒေသမှာပြည်သူစစ်တွေများတဲ့အတွက်ကြောင့်နော်တခုတော့တခုပြည်သူစစ်နဲ့ပြည်သူတွေနဲ့ဖြစ်လို့ရှိရင်ဒါပြည်သူစစ်ဆိုတာကျွန်တော်ကပြောရခက်တယ်လက်ရခက်တယ်အဲ့လိုမျိုးပြည်သူစစ်ကိုခြံနေပြန်ခိုင်းတဲ့အတွက်ကြောင့်ဒါကျွန်တော်တို့ဒေသမှာရှိတဲ့ပြည်သူတွေကလည်းဝန်းသားတယ်ဗျာ
မြန်မာနိုင်ငံမှာပြီးခဲ့တဲ့2019ခုနှစ်အတွင်းဘိန်းဆိုင်ကျိုးထုတ်လုပ်မှု17ရာခိုင်နှုန်းကျဆင်းသွားတယ်လို့မူရည်ဆေးဝါးနဲ့ရာသွေးမှုနှိမ်နင်းရေးဆိုင်ရာကုလသမဂ္ဂရုံး UNODC ဘက်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပြီးလက်နက်ကင်စစ်ပွဲတွေရှိနေတဲ့ရှမ်းချင်းနဲ့ကယားပြည်နယ်တွေမှာတိတိတတ်တတ်ကျဆင်းသွားတယ်လို့ဆိုထားပါတယ်။အခုလိုဘိန်းဆိုင်ပြိုမှုတွေကျဆင်းနေပေမဲ့ဒေတာတွေမှာစိတ်ကြွဆေးပြားတွေဖန်ဆီးရမှုတိုးလာနေတဲ့အတွက်ဒေတာကန်တွေဘက်ကတော့စိုးရိမ်မကင်းရှိနေကြပါရဲ့ရှင်။